မြန်မာနိုင်ငံကနေဗြိတိန်နိုင်ငံထိမော်တော်ဆိုင်ကယ် CP ခီးသွားနေကြတဲ့မော်တော်လော့ခီးသွားနှစ်ဦးဟာဂျာမနီကိုရောက်ရှိနေပြီးမကြာခင်ရပ်ပိုင်းအတွင်းဗြိတိန်နိုင်ငံကိုရောက်ကြတော့မှာဖြစ်ပါတယ်။သုံးလကြာခီးစဉ်ဖြစ်မေလ26ရက်ကနေရန်ကုန်ကနေထွက်ခွာလာတဲ့သူတို့နှစ်ဦးဟာလန်ဒန်ကိုတက်မှတ်ထားတဲ့အတိုင်းဩဂုတ်လ26ရက်နေ့မှာရောက်သွားဖို့ရှိကြောင်းမော်တော်လော့ခီးသွားတူဖြစ်တဲ့ Science One Far က VOA ကိုပြောပါရယ်။မက်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာဖြစ်ပါတယ်ခင်ဗျာ။
မော်တော်လော့ခီးသွားနှုတ်ဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာ16နိုင်ငံမြောက်ခီးစဉ်ဖြစ်ဂျာမနီကိုဩဂုတ်လ19ရက်နေ့ကရောက်ရှိခဲ့တာပါ။လက်ရှိဘာလင်မြို့တော်ကိုရောက်နေတဲ့အချိန်ဒီကိုဆိုင်းစွန်ဖားက VOA ကိုခုလိုပြောပါတယ
်။ကျွန်တော်လက်ရှိဂျာမနီရဲ့ဘာလင်မြို့မှာပဲရှိနေပါတယ်။ကျွန်တော်လက်ရှိကျွန်တော်ဆန်ကယ်ဒီကို full check up ဒီမှာလုပ်ပါတယ်။ကျွန်တော်ကီလို3000ကလည်းပြည့်တော့မှာဆိုတော့ဆန်ကယ်ကကီလို3000မှာ check ဖို့ကျွန်တော်လိုအပ်ပါတယ်။ကျွန်တော်လက်ရှိမှာတော့ကိုအောင်ဆိုင်ကြီးကရှစ်ဘိန်းရဲ့ boring bearing ပေါ့နော်ဘော်ရီချွေနေတာတွေ့ရတော့ကျွန်တော်အဲ့ဒါလေးကိုလဲဖို့ကျွန်တော်စောင့်နေပါတယ်တစ်စီကတော့ကျွန်တော်ဒီနေ့ရမယ်ဆိုတော့မရဒီတော့ကျွန်တော်ဒီနေ့ဆိုင်ကြီးမရဒီတော့မနေ့ပြန်မှကျွန်တော်ဆိုင်ကြီးကိုရမှာဖြစ်ပါတယ်ရရင်ကျွန်တော်နေ့ပြန်တစ်ခါတည်းဘာလင်ကနေတင်ဖရန့်ဖော့ကိုကျွန်တော်တွားပါမယ်ခင်ဗျာ
ဘာလင်မြို့ရောက်ရှိချိန်တမိုင်းဝင်ပြလိုက်တွေနဲ့အရှင်းနဲ့အနောက်ဂျာမနီကိုခွဲခြားခဲ့တဲ့ဘာလင်တတိုင်းဆရာတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့လဲဆိုင်းစွန်ဖာကပြောပါတယ
်။တောက်လျှောက်လာနေတဲ့ခီးကလည်းမိုးရေတောက်လျှောက်ရွာနေတော့ဒါလည်းကျုံအတွက်ပုံမှန်လိုလည်းဖြစ်လာပါပြီ။ဒီရာဒီဥတုကတော့ဒီမှာပို့ပြီးတော့ဆမ်မာနွေရာဒီဆန်တာပေါ့။ဂျာမနီမှာလည်းကျွန်တော်လေးစားရတဲ့ဆိုင်ကယ်သမားရရှိပါတယ်။သူနဲ့ဆက်တွေ့တော့သူနဲ့လည်းဆက်တွေ့ရပြီးတော့သူနဲ့လည်းတွေ့ဖြစ်ပါတယ်။အဲပြီးတော့ကျွန်တော်ဒီမှာEast Berlin Gallery ပေါ့ပြီးတော့ Berlin Wall ဒီဟာလေးကျွန်တော်သွားပါတယ
်ဂျာမနီက Highway လမ်းမတွေမှာတနားရီမိုင်130ထိမောင်းနေကြတဲ့အတွက် NDA များပေမဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာသူတို့စိုက်ကယ်တွေကိုထိန်းထိန်းတိမ့်တိမ့်နဲ့ Berlin ထိအရောက်မောင်းနိုင်ခဲ့ကြပါတယ်ဂျာမနီကနေလူဇင်ဘတ်နိုင်ငံကိုသွားပြီးအဲ့ဒီကနေ Belgium Netherlands ထိမော်တော်ဆိုင်ကယ်စီးပြီးတဲ့နောက်ဒီတိန်ကိုတင်းမော့နဲ့ကူးမဲ့ခီးစဉ်ကိုဆိုင်းစွန်ဖားကအခုလိုဆက်ပြောပါတယ်
။ဘယ်ဂျီယံနဲ့တင်းဘရာဇီးယားမှာကျွန်တော်မြန်မာမိသားစုကဖိတ်ထားတာရှိပါတယ်။အမှကျွန်တော်လည်းနေဖို့ထိုင်ဖို့လေးစဉ်းစားပြရလေးရှိပါတယ်ခင်ဗျ။အဲ့မှာကျွန်တော်တ냐အိပ်ပြီးတော့ဒီ Netherlands ဆက်ဝင်ပါမယ်။ Netherlands နဲ့တင်းကျွန်တော် UK ကိုကျွန်တော်ကူးပါမယ်ခင်ဗျ။
ဒီတိန်ကိုပြင်သစ်ကနေမသွားဘဲ Netherlands ကနေသွားရတာကအပြန်ခီးစင်မှာပြင်သစ်ကိုဝင်ဖို့ရာထားတာကြောင့်ဖြစ်တယ်လို့ဆိုင်းစွန်ဖားကပြောပါတယ်။လန်ဒန်ကိုဩဂုတ်လ26ရက်နေ့အရောက်မောင်းဖို့ရာထားပြီးအဲ့ဒီမှာ3ရက်ကြာနေထိုင်မဲ့အစီအစဉ်ကိုအခုလိုရှင်းပြပါတယ
်။ဒီရက်ကိုတော့ကျွန်တော်ကဟိုဘက်မှာလည်းမြန်မာ society တွေလည်းစီစဉ်လို့လွယ်အောင်လို့ပြီးတော့ bank holiday လည်းဖြစ်တဲ့အတွက်ကျွန်တော်26ရက်နေ့ကိုရွေးထားပါတယ်။အဲ့ဒီတစ်ဆင့်ကျွန်တော်မြန်မာမိသားစုနဲ့တွေ့ပြီးတော့ကျွန်တော်လန်ဒန်မှာ3ရက်နေပါမယ်။ကျွန်တော်ရဲ့လက်ရှိကျမရဲ့အခြေအနေကတော့အားလုံးကောင်းပါတယ်ခင်ဗျကျွန်တော်နည်းပိန်သွားတာတော့ရှိပါတယ်အဲစိတ်ပိုင်းဆိုင်ရာတော့ဟို fresh ဖြစ်ပါတယ်တစ်ဖက်ခြမ်းတော့ကျွန်တော်ပင်လဲပင်ပန်းပါတယ်ဒါပေမဲ့လည်းကျွန်တော်ကိုပျော်လဲပျော်ပါတယ်အခုလက်ရှိကိုမန်းထားနေရာလဲရောက်တော့မှဖြစ်တော့စိတ်ထဲမှာတော့ wonder one နဲ့လဲပြရပါတယ်ကျွန်တော
်လန်ဒန်ကနေမြန်မာကိုပြန်ပြီးမောင်းနေမဲ့ခီးစဉ်ရထားချက်ကိုဆိုင်းစွန်ဖားကအခုလိုပြောပါတယ
်အပြန်စီးပြင်းတော့ကျွန်တော်ဒီပြင်တစ်ကိုဝင်ပါမယ်မှာအဓိကကျွန်တော်ဟော်လန်ဘက်ကနေဖြစ်လိုက်တာလဲအဓိကပြင်တစ်ကိုကျွန်တော်နှောက်မဖြစ်ချင်လို့ပါပြီးတော့ကျွန်တော်စပိန်မှာကျွန်တော်ကိုပြင်တစ်ကူကနေပြီးတော့တိရက်ဖိတ်ထားတဲ့ပြင်တစ်ကူမို့တော့ဒေးအတွက်ပေါ့နော်ဖိတ်ထားတဲ့ပွဲတစ်ခုရှိပါတယ်အဲ့ဒီအောင်ကျွန်တော်ဝင်ပါမယ်အဓိကအဲ့ဒီကလည်းကျွန်တော်မွန်ဂိုလီးယားမှာတွေ့ခဲ့တဲ့ဒီဆိုင်ကယ်နဲ့ပတ်သက်တဲ့TV presenter တယောက်ပေါ့နော်သူ TV documentary ကရိုက်နေကျောင်းနဲ့တွေ့လို့သူကအဲ့ဒီ Spain ဘက်ကပြန်သူနဲ့ချိန်ပေးပြီးတော့အဲ့မှာသူဘက်ကလည်းစိတ်ဝင်စားရဆိုပြီးတော့ဖိတ်ထားပါအဲ့တော့ကျွန်တော် Spain တစ်ချက်ဝင်ပါမယ်မှာပြီးတော့ Italy ဘက်ကိုကျွန်တော်ပြန်ဆင်းပါမယ်ပြီး Italy ရဲ့အနာဒဝိုက်ကိုကျွန်တော်ထည့်ပြီးကျွန်တော် Turkey ကနေတဆင့်ကျွန်တော်လင်းနဲ့ဖြစ်ဖြစ်တင်ဘောနဲ့ဖြစ်ဖြစ်ကုန်းကြောင်းမဲ့တစ်ခုပေါ့နော်ဆန်ကေကိုအိန္ဒိယကိုပို့ပါမယ်အိန္ဒိယနဲ့တစ်ဆင့်ကြောင်းမြန်မာပြည်ဝင်ပါမယ်မထားအပြင်းလန်းကြောင်းပါ
မြန်မာကနေပြည်တိုင်းထိမိုင်ပေါင်း3000ကျော်မောင်းနေတဲ့မော်တော်ဆိုင်ကယ်ခီးစဉ်အတွက် BMW R90 အမျိုးအစားကိုသူတို့နှစ်ဦးရွေးချယ်ခဲ့ရတဲ့အကြောင်းရင်းကိုတော့ဆိုင်းစွန်ဖားကအခုလိုရှင်းပြပါတယ
်ဒီမှာကျွန်တော်ယူလာတဲ့ဆန်ကေဒီ BMW R90 ပေါ့နော်နှစ်စီးလုံး R90 ပါပဲအဓိကတော့ကျွန်တော် R90 ကိုယူလာတဲ့အချိန်မှာ R90 ဒီ classic ပုံစံမျိုးလည်းဖြစ်တယ်ကျွန်တော်ကိုယ်နဲ့ classic ဆိုင်ကလေးတိုက်တယ်ပြီးရင်တစ်ဖက်ချင်းကလည်းနီးပညာပိုင်းဆိုင်ရာလေးက သူကနေတာပေါ့နော်အခြားဘီအန်ဒူတွေနဲ့ဆိုင်ဆိုတော့အကယ်လို့ဖြစ်ခဲ့တဲ့ဆိုရင်လည်းကျွန်တော်ကျင်ရလွယ်ကူအောင်တို့မဟုတ်ဖြစ်နေအောင်ပေါ့နော်အဲ့တော့ဒီမှာတော့ဘိန်းကတော့ဘာမှမဖြစ်ပါဘူးတောင်းတောင်းကျွန်တော်တီတီမှဖြစ်ပါဘူးဒီဝဲအထဲဖြစ်တဲ့တာယာကုန်တာတို့ဒီဝီဘယ်ရင်ဖြစ်တာတွေတို့ဘရိတ်ဘတ်တွေကုန်သွားတာတို့လောက်ပဲဖြစ်ပါတယ်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ပုံမှန်လဲဖြစ်တဲ့အတွက်ဆိုင်ကယ်လည်းစစ်ပူစရာမရှိပါဘူးအဓိကတော့ကျွန်တော် maintain နဲ့ပုံမှန်လုပ်ရုံပါပဲဆိုတော့ဒီမှာတော်တော်လေးအဆင်ပြေပါတယ
်မကြခင်လန်ဒန်ကိုရောက်ရှိတော့မယ်မော်တော်လော့ခီးသွားနှစ်ဦးဟာမေလ26ရက်နေ့ကရန်ကုန်ကနေစတင်ထွက်ခွာလာတဲ့3လနီးပါးကြာခီးစဉ်အတွင်းမြန်မာအပါအဝင်လာအိုစ်ထိုင်းတရုတ်မွန်ဂိုလီယာကာဇစ်စတန်ရုရှားစတဲ့အာရှနိုင်ငံပေါင်း6နိုင်ငံကိုဖျက်ပြီးတဲ့နောက်ဥရောပကိုရောက်ရှိခဲ့ပြီးဂျာမနီအရောက်စုစုပေါင်း16နိုင်ငံထိစီးနင်းခဲ့ကြပါတယ်ရှင်